အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာခေါင်းဆောင်နဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်တစ်ဖွဲ့တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးထိခိုက်နေခြင်းမှာတရုတ်ထိပ်တန်းခေါင်းဆောင်တွေစီးပွားရေးဆိုင်ရာဥဆောင်နေသူတွေနဲ့တွေ့ဆုံနိုင်မှုရည်ရွယ်ပြီးဒီမိုကရက်အမတ်3ယောက် Republican အမတ်3ယောက်ပါတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်။အခုလိုအမေရိကန်လွှတ်တော်အမတ်ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုသွားတာ2019ခုနှစ်ထဲကဆိုရင်ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ရှေ့လာကြရင်ဆန်ဖရန်စစ္စကိုမြို့မှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ညီလာခံမှာသမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တွေ့ဆုံဆွေးနွေးနိုင်မှုလမ်းခင်းပေးတဲ့ခီးစဉ်အဖြစ်လဲမြင်နိုင်ပါတယ်။ဒီခီးစဉ်အတွင်းတရုတ်သမ္မတနဲ့တွေ့ဆုံနိုင်မှုမျှော်လင့်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်ရဲ့ခီးစဉ်ကနေတရုတ်နိုင်ငံအကြောင်းပို့ပြီးထိထိရောက်ရောက်နားလည်သဘောပေါက်ဖို့မျှော်လင့်ထားတယ်လို့တရုတ်အစိုးရဘက်ကအစိုးရဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံကုန်သွယ်ရေးမှာအမေရိကန်စီးပွားရေးလုပ်ငန်းတွေအပြန်အလှန်အခွင့်အလမ်းရရှိနိုင်ရေးနိုင်ငံလုံခြုံရေးဆိုင်ရာရှေ့ပြင်းဤပညာပိုင်းမှာအမေရိကန်ကထိတ်တန့်အဆင့်မှာဆက်ရှိနေရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးဖို့တွားတဲ့ခီးစဉ်ဖြစ်တယ်လို့လွှတ်တော်အမတ်ချက်ရှူမာရဲ့ယုံကပြောဆိုထားပါတယ်ခင်ဗျ။